စကိုင်းတိုင်းကမ်းလုံမျိုးနဲ့ထန်းကုန်းတိုင်းနယ်တွင်ထန်းကုန်းချေရွာမှာစစ်ကောင်စီတပ်တွေစခန်းချပြီးလက်နက်ရင်အားလူအင်အားဖြစ်တင်းနေတဲ့ဆိုတဲ့သတင်းကြောင့်အညစ်တဝိုက်ဒေသခံတွေစိုးရိမ်ပြီးစစ်ရှောင်နေကြပါတယ်။ဇွန်လ၁၀ရက်နေ့စက်တင်နေ့တွင်မှာလည်းစစ်ကောင်စီတပ်တွေကထန်းကုန်းတိုင်းနယ်တွင်ကဗိုလ်ရဲကုန်းချေရွာနဲ့
ချက်တင်တိုင်းကပေကုန်းရွာတွေကိုဝင်ပြီးတော့မီးရှို့ခဲ့တယ်လို့ဒေသခံတချို့တပ်ဖြတ်ခံရတယ်လို့လည်းဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုရဲမုံပြောပြထားပါတယ်ရှင်။ကမ်းမလူမျိုးတောင်ဘက်စစ်နမိုင်လောက်အကွာမှာရှိတဲ့ပြူစောတိအဖွဲ့အားကောင်းတဲ့လေလှခြေရွာကိုဇွန်လ၁၀ရက်နေ့ကဒေသကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ ာရွာကျွန်တော်တို့ဝင်သိမ်းလိုက်တယ်လေလာကြည့်ရောပေါ့အဲ့ဒါကြည့်လို့ထိုင်ချပြီးတော့အဲ့မှာစခန်းကိုမိရှုလည်းနဲ့အဲ့မှာဒီဒုံဆောင်တွေရောအကုန်သိမ်းသေးရမြည်လည်းနဲ့ဒုံလက်တွေရတယ
်
ဟုတ်အဲ့တော့အဲ့မှာဒီလိုဟောဝဇိုင်းနဲ့ရန်တန်သူအဲ့လိုရွာပိုရုံရောမိတက်တင်အဲ့လိုမျိုးတွေတော့စီးတင်းမှမှုတွေဖြစ်နေတယ်အားလုံး၂၂လုံး
ဒေသကာကွယ်ရေးအဖွဲ့တွေကလယ်လှရွာကိုတိုက်ခိုက်ခဲ့တဲ့နောက်စစ်ကောင်စီတပ်ကအနီးဝန်းကျင်ကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့ဇွန်လ17ရက်နေ့မှာပိုသေးကုန်းကျေးရွာကိုလည်းဝင်ရောက်မီးရှို့ခဲ့တာကြောင့်နေအိမ်အနည်းဆုံး22လုံးမီးလောင်ခဲ့တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်တွေဟာလယ်လှရွာအနီးထန်းကုန်းရွာမှာစခန်းချပြီးလက်နက်အင်အားလူဝင်အားတွေဖြည့်သိမ်းနေတယ်ဆိုတဲ့သတင်းကြောင့်စစ်ကောင်စီတပ်ကရန်ပြူမှာကိုစိုးရင်ပြီးအနီးအနားဒေသခံတွေဟာကြေးရွာတွေကိုစွန့်ခွာသိမ်းရှောင်နေကြရတယ်လို့ကမ်းမလူတောင်ချန်းကဒေသကာကွယ်ရေးအဖွဲ့ဝင်သူကပြောပါတယ်
။ဒါရွာတွေကိုမိုင်းနကာပြပြီးတော့ပြည်သူတွေစစ်ရှောင်နေရပေါ့။အဲနန်ဒီဆရာ။အဲနန်လေးမှာရှင်းညောင်စင်ညောင်စင်ကြီးပေါ့။ညောင်စင်ကြီးပိုရဲကိုစုဖို့ကိုဒေကို
။ဟုတ
်ဒါလောလောဆယ်အဲနန်အနည်းဆုံးကျွန်တော်တို့ကဒါလေးရွာရှောင်နေရတယ်။နာရီရတော့တတိယရီရနဲ့အစင်းနေတော့ပေါ့ကျွန်တော်စစ်ကြောင်းထွက်ပြီးဆိုမှဟိုအများနဲ့ရှောင်းအောင်တင်ရတဲ့ခါကျကျွန်တော်တို့ကဟိုအကုန်လုံးတော့ခရောင်တဲ့ခါစစ်ကြောင်းနဲ့အကြီးဆုံးရွာတွေကိုအရင်ဦးအောင်ရှောင်းအဲ့ရနေတစီနေတစီနေရှောင်းဆောင်သွားရတာ
ဟုတ်
တို့ဘာလို့ကိုးရတဲ့ပြီးလို့ဆိုရင်တော့အကုန်လုံးတကွင်းလုံးရှောင်းရတာပေါ့ပြီးတော့အဲ့ဒီရွာတွေကိုဒါမိုင်းနေနဲ့အကုန်ကတ်ပြရတာဘာလို့ဆိုတို့ရွာတွေမရှိလို့ဆိုတော့ကျွန်တော်တို့ဒီကကွင်းမှာတော်တော်လေးရွာလေးလည်းကုန်းတော့အဲဆိုအဲလိုဒီဝန်တော်ကနေအဲလိုညမန်တိုင်းမှာအကုန်လုံးကရတာ
ထန်းကုန်းရွာမှာရှိနေတဲ့စစ်ကြောင်းကြောင့်ကမ်ဘလူတောင်ချမ်းဘက်ကကျေးရွာတွေစစ်ပေးရှောင်နေရပြီးလက်ရှိမှာစစ်ရှောင်ဥယျာဉ်ဟာတပေါင်းဝန်းကျင်ရှိနိုင်တယ်လို့ဒေသခံတွေနဲ့စစ်ရှောင်ကူညီသူတွေကပြောပါတယ်ဇွန်လ17ရက်နေ့မနက်မှာဇီးကုန်းရွာ MEC တကြားဆက်ဘက်ကလာတဲ့စစ်ကောင်စီစစ်ကြောင်းဟာဖုတ်ကုန်းရွာကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်လာတဲ့နောက်ဒေသခံတချို့တပ်ဖြတ်ခံရတယ်လို့ကမ်ဘလူ KB3 ကာကွယ်တပ်ဖွဲ့ဝင်ကိုစောကပြောပါတယ
်။တောက်ပင်ကရွာဦးတော့မဝင်ရဲ့မဝင်တော့ပြတောက်ပင်ဒီကတော့တိုက်တဲတွေမြှို့ပြီးအဲတောက်တိုက်ကတယောက်ကိုတက်သွားတယ်လို့တက်ပြီးမှအခုဇင်းကိုရောက်လာတယ်။ဇင်းရတိုင်းအခုပြန်ပြီးတော့ဒီကမ်ဘလူဘက်ကိုပြန်ပြီးဦးတည်ပြီးဒီလိုပြန်ထွက်နေကြအခုအခုစစ်ကြောင်းပြန်ပြီးတော့ထွက်နေပြီ။တဲရဲ့နေတာဒီလိုကဒီအဲ့ဒါကပြောရဲကျွန်တော်တို့ဒီဒီကြားစပတ်ကတိုင်ဝင်လာပြီးတော့နေထုတ်ထုတ်ကုန်းတော့ထုတ်ကုန်းရောမနက်ထ၄နာရီလောက်ကိုပြင်ဝင်ပြီးလက်နက်ကြီးနဲ့ပြင်ဝင်ပြီးတော့အဲအထုတ်ပုတ်ထုတ်ကုန်းရောကရွာသား၄ရောက်ဆက်သွားတယ်က
ြအရက်သားထိခိုက်ဒိဆုံးမှုအတိအကျကိုတော့ဒေတာတွင်အခြေအနေတွေကြောင့် VOA ကတိကျအတိပြုဖို့ခက်ခဲတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ထားတာမျိုးမရှိသေးပါဘူးကမ်ဘလူခရိုင်အတွင်းမှာဧပြီလကနေမေလအတွင်းအခုချိန်ထိထိုးစစ်တိုက်ပွဲနဲ့လေကြောင်းတိုက်ခိုက်မှုတွေစစ်ကြောင်းမပြတ်ဝင်ရောက်ပြီးနေမြေရှင်းခံနေရတာကြောင့်စစ်ရှောင်ဦးရေအရေအတွက်ကတိုးတက်တိုးလာနေပြီးလက်ရှိမှာစစ်ရှောင်အရေအတွက်ဟာ9,000လောက်ထိရှိလာနေပြီဖြစ်တယ်လို့စစ်ရှောင်ကူညီရေးဆောင်ရွက်ပေးနေတဲ့သူတွေကပြောပါတယ်ခင်ဗျာ။